မြောက်ကိုရီးယားနဲ့စစ်ရေးအရဆက်ဆံမှုရှိနေတဲ့မြန်မာကုမ္ပဏီ၃ခုဖြစ်တဲ့ Asia Metal Company Limited, Somin Thai Company Limited နဲ့ Excellent Mineral Manufacturing Company Limited တို့နဲ့စစ်တပ်အရာရှိတယောက်ကို American Bandar ရေးဌာနကပြစ်မှတ်ထားအရေးယူလိုက်တဲ့ညင်ညာချက်အင်္ဂါနေ့ကထွက်ပေါ်ခဲ့တာမှာ Asia Metal Company ကတော့ဒီလိုထည့်သွင်းအရေးယူတာဟာလွဲမှားမှုတစ်ရပ်ဖြစ်တယ်လို့တုံ့ပြန်လိုက်ပါတယ်။သူတို့ကုမ္ပဏီဟာစောက်လုပ်ရေးလုပ်ငန်းကိုသာလုပ်ကိုင်ပြီးစစ်တပ်ကလာအပ်တဲ့စောက်လုပ်ရေးလုပ်ငန်းတွေအရာသာစောက်လုပ်ပေးခဲ့တာဖြစ်တယ်လို့ VOA မြန်မာဘိုင်းကိုပြောခဲ့တာပါ။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။မြောက်ကိုရီးယားနဲ့မြန်မာနိုင်ငံအကြားစစ်ရေးဆက်ဆံမှုတွေမှာအဓိကပါဝင်ပတ်သက်နေတဲ့ဆိုပြီးမြန်မာစစ်ဘက်အရာရှိတဦးနဲ့မြန်မာနိုင်ငံသားပိုင်ကုမ္ပဏီ၃ခုကိုအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကဒဏ်ခတ်အရေးယူမှုစီရင်နဲ့ထပ်ပြီးထည့်သွင်းလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံနဲ့လက်နက်အယောင်းဝယ်လုပ်တဲ့ကိစ္စနဲ့စစ်ဘက်ဆောက်လုပ်ရေးလုပ်ငန်းတွေမှာပါဝင်ပတ်သက်မှုရှိတဲ့ဆိုပြီးအခုအရေးယူခံနေရတဲ့ကုမ္ပဏီတွေကတော့ Asia Metal Company Limited, Somin Thai Company Limited နဲ့ Excellent Mineral Manufacturing Company Limited တို့ဖြစ်ပါတယ်။မြောက်ကိုရီးယားအယောက်30လောက်အလုပ်လုပ်နေတဲ့ကာကွယ်ရေးပစ္စည်းထုတ်လုပ်ရေးစက်ရုံဝင်းထဲမှာ Asia Metal Company ဟာ2012ခုနှစ်ဒီဇင်ဘာအထိဆောက်လုပ်ရေးလုပ်ငန်းတွေလုပ်ခဲ့တယ်လို့ဆောက်လုပ်ရေးပစ္စည်းတွေကိုထောက်ပံ့ပေးခဲ့တယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနရဲ့အင်္ဂါနေ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒါပေမဲ့ Asia Metal Company Limited ရဲ့အထွေထွေမန်နေဂျာဦးထိန်လင်းကတော့2008ခုနှစ်ကနေ2010ခုနှစ်အထိစစ်တပ်ကနေ contract တွေခေါ်ခဲ့တာကြောင့်ဆောက်လုပ်ရေး engineer တက်အတွက်ဆောက်လုပ်ရေးလုပ်ငန်းတွေသာလုတ်ကင်ပေးခဲ့ပူပါတယ်လို့ VOA မြန်မာပိုင်းကိုပြောပါတယ
်။ကျွန်တော်တို့ကဆောက်လုပ်ရေးလုပ်တော့လေသူတို့ကကန်ဖိုက်ခေါ်တော့ကျွန်တော်တို့ဝင်လုပ်ခဲ့တယ်။လုပ်ခဲ့တဲ့အချိန်မှာဒီအရာဟိုအစာဦးပဲစောက်တော့ကျန်တဲ့ဟာကြတော့ကျွန်တော်လည်းတေချာဂါဂါလာလာမသိဘူးပေါ့နော်အစာဦးပဲကျွန်တော်တို့ဒီဟိုဂျီနဲ့ဟိုကန်ဖိုက်ခေါ်တဲ့အချိန်မှာစီးစွက်ကြ installation ဝင်လုပ်ပေးခဲ့တယ်ဒီ2008ကနေ2010လောက်ထိပေါ့နော်အဲ့ဒါတော့လုပ်ပေးခဲ့ဘူးတယ်အဲ့ဒီဟာတွေမှာအခုဟိုပေါ့နော်ဒါဟိုကျွန်တော်လည်းတေချာဂါဂါလာမသိဘူးဟိုနောက်ဆုံးဒီလွဲမှားမှုလို့ပဲထင်ပါတယ်ဟိုအထင်လွဲမှုပေါ့နော
်မြန်မာနိုင်ငံအလဲပိုင်းမကွေးမြို့ဘက်မှာတက်နယ်မြေအတွင်းဂိုးထောင်စောက်ပေးတာနဲ့လမ်းဖောက်လုပ်ရေးစတဲ့ဆောက်လုပ်ရေးတွေကိုသာလုတ်ကင်ပေးခဲ့တာဖြစ်ပြီးတော့တခြားစစ်ဖက်ဆိုင်ရာဘယ်လိုကိစ္စမျိုးမှပါဝင်ပတ်သက်ခြင်းမရှိဘူးလို့လည်းဦးထိန်လင်းကပြောပါတယ်။မြောက်ကိုရီးယားတွေလာရောက်လုတ်ကင်နေတဲ့ကာကွယ်ရေးပစ္စည်းဆက်ရုံအတွက်ဆောက်လုပ်ရေးလုတ်ကင်ပေးခဲ့တဲ့ဆိုတဲ့အမေရိကန်ရဲ့ပြောဆိုချက်အပေါ်မြောက်ကိုရီးယားနဲ့ Asia Metal Company အကြားဘယ်လိုဆက်ဆက်မှုမျိုးမှမရှိခဲ့ဘူးလို့သူကညင်းချက်ထုတ်ပါတယ်။
ကျွန်တော်တို့ကသူမြောက်ဟူးနဲ့လည်းကျွန်တော်တို့ဘာလို့ကျွန်တော်တို့ကဒီလိုပဲဒီကြီးကနေကျွန်တော်တို့ဒီဆောက်ဦးအူဆောက်ပိုင်းနဲ့ဆောက်ပိုင်းတွေမှာကျွန်တော်တို့ကလည်းဒီ concession လုပ်တဲ့အတွက်ဒါကျွန်တော်တို့လုပ်ပေးနိုင်တယ်ကျွန်တော်တို့လုပ်နိုင်တဲ့ဟာပေါ့နော်တော်ရယ်ငကူရီက concession လုပ်တဲ့လူဆိုဒါကဆောက်လို့ရတယ်ကျွန်တော်တို့လည်းဆောက်တယ်ဒီတော့ပါပဲအမပတ်သက်မှုတော့ဘာမှမရှိဘူးကျွန်တော်တို့ကကျွန်တော်တို့ဆိုကျွန်တော်တို့က concession လုပ်တာမှရယ်အေးအလုပ်လုပ်လို့ရမယ်အစီအစဉ်နဲ့ဟာဆိုကျွန်တော်တို့လုပ်လိုက်တယ်ဒီသူအခြားဒီဆက်ဆံမှုဆိုကျွန်တော်တို့လည်းအလောက်ဟိုဘယ်လိုပြောရမလဲဒီဟာဘာလုပ်တယ်ဆိုတာလည်းကျွန်တော်တို့လည်းတကယ်ဟိုမသိရဘူးပေါ့နော်ကျွန်တော်တို့အစီအာကျွန်တော်စီဝါရေးလောက်ပဲသိတာစီဝါရေးလောက်ဆိုကျွန်တော်တို့ဒီမှာလို့အတော်ဆောက်ပေးတယ်ကျွန်တော်တို့ပတ်ဆိုင်ရတယ်ကျွန်တော်ဆောက်တာလို့ဂူတော်မဲအမရယ်ဥမာဟိုဒီရန်ကုန်မစုံစုံမှာဆောက်တဲ့ဂူတော်ပုံစံမျိုးတွေပဲပြီးရင်လမ်းအထဲမှာအဲ့ဒီတို့ဒီတက်လမ်းထဲမှာကျွန်တော်တို့တက်ထဲမှာကျွန်တော်လမ်းခင်းပေးတယ်ဒါပဲ
သူတို့လုတ်ကင်ခဲ့တဲ့ဆောက်လုပ်ရင်းနဲ့ပတ်သက်ပြီးတော့အခုလိုမျိုးအမေရိကန်အစိုးရဘက်ကဒဏ်ခတ်အရေးယူရတဲ့အထည်ဖြစ်သွားလိမ့်မယ်လို့မထင်ထားတဲ့အကြောင်းလဲကုမ္ပဏီအထွေထွေမန်နေဂျာဦးထိန်လင်းကပြောပါတယ်
ကျွန်တော်တို့ကလည်းဟိုအားကျင်တာပေါ့နော်ဟိုကျွန်တော်လည်းရိုးရှင်းလာကျွန်တော်တို့လည်းအဲ့လောက်မတွေးမိဘူးပေါ့နော်တို့ရဲ့ဒီလုပ်ငန်းလုပ်တယ်ဒီလုပ်ငန်းဒီအစားဦးဆောက်ခိုင်းတယ်ကျွန်တော်တို့ကလည်းပုံမှန်ဒါကျွန်တော်တို့ရဲ့နေရာနေရာကျွန်တော်တို့ဆောက်တယ်ဒါတော့ပါပဲဒီဟိုဘယ်လိုပြောမလဲတော့ဒီအထင်လွဲမှမှုပုံစံမျိုးနဲ့ပဲကျွန်တော်တို့ဒီလိုပဲအခုလက်ရှိတော့ကျွန်တော်တို့ယူဆလာပေါ့နော်လည်းဒီဟာနဲ့ပတ်သက်ပြီးတော့ဘာမှရှုတ်ထားတာဘာမှမရှိ
မြောက်ကိုရီးယားစီကစစ်လက်နက်ပစ္စည်းတွေဝယ်ယူမှုမှာပါဝင်ပတ်သက်နေတဲ့လူပုဂ္ဂိုလ်တွေနဲ့လုပ်ငန်းတွေကိုဆက်လက်ပိတ်မထားအရေးယူနေတာဖြစ်ပြီးတော့မြန်မာအစိုးရကိုအရေးယူတာမဟုတ်ဘူးလို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနရဲ့အင်္ဂါနေ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အခုလိုမျိုးအမေရိကန်အစိုးရကပိတ်ဆို့ဒဏ်ခတ်အရေးယူမှုစီးရင်ထဲမှာထပ်ပြီးတော့တိုးလိုက်တာနဲ့ပတ်သက်ပြီးတော့သက်ဆိုင်တဲ့မြန်မာအစိုးရတာဝန်ရှိတဲ့သူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်။